ဒီလကုံလောက်မှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဦးနဲ့ဗီယက်နမ်နိုင်ငံမှာဒုတိယအကြိမ်ထိပ်သီးစီဝေးပွဲကိုကျင်းပမယ်လို့အမေရိကန်သမ္မတရဲ့ကြီးညာချက်ကိုအမေရိကန်ရဲ့မဟာမိတ်တွေကသတိနဲ့ကြိုဆိုခဲ့ကြပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းဟာအမေရိကန်ရဲ့နိုင်ငံရေးမူဝါဒတွေကိုထင်ဟပ်လေ့ရှိတာကြောင့်ကဘာတဝမ်းကစောင့်ကြည့်ခဲ့ကြပြီးသမ္မတဒိုနယ်ထရန့်ကဒါဟုအင်ဂါနေကပြောကြားတဲ့ဒုတိယအကြိမ်နိုင်ငံတော်အခြေပြမေကွန်းမှာထည့်သွင်းပြောသွားတာပါ။သမ္မတပြောကြားတဲ့မေကွန်းပေါ်မှာကဘာတလွားကတုတ်ပြန်ချက်တွေနဲ့ပတ်သက်လို့လန်ဒန်မြို့က Henry Ridgeway ပေးပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ကတင်ဆက်มาဖြစ်ပါတယ
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဒီလကုံတွေ့ဆုံမှုရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။ဒါဟာသူ့ရဲ့အောင်မြင်တဲ့နိုင်ငံခြားရေးမူဝါဒတစ်ခုဖြစ်တယ်ကြေညာခဲ့တာပါ
။ Nuclear testing has stopped.And there has not been a
nuclear ဆန္ဒမှုတွေရပ်သွားပါပြီ။ဒုံးကျည်ဆန္ဒပြစ်လွတ်မှုမလုပ်တာလဲ15လကျော်နေပါပြီ
။သူသာ2016မှာသမရအဖြစ်ရွေးမခံခဲ့ရဘူးဆိုရင်အခုချိန်လောက်ဆိုအမေရိကန်ဟာမြောက်ကိုရီးယားနဲ့စစ်ဖြစ်နေလောက်ပြီလို့လည်းပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေအောင်မြင်တယ်လို့သူ့ရဲ့ပြောဆိုချက်ဟာအငင်းပွားစရာဖြစ်နေတယ်လို့ Britain အခြေစိုက် Chatham House ကLeslie Vinjamuri ကပြောပါတယ်
There's still evidence that they are committed to their nuclear program.
နောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်လုပ်မယ်အထောက်အထားတွေတွေ့နေရပါတယ
်။တောင်ကိုရီးယားသမ္မတပြောခွင့်ရ Kim A Jong ကသမ္မတ Trump နဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်မယ်ကြေညာချက်အတွက်ကြိုဆိုခဲ့ပါတယ်
။ဒီကြေပထမဆုံးတော့
ဗီယက်နမ်မှာခေါင်းဆောင်နှစ်ဦးတွေ့တဲ့အခါမှာပိုတိကျပြီးပိုလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေဖြစ်လာမယ်လို့ညွှန်လင့်ပါတယ်လို့ပြောသွားတာပါ။ဒါဟာတောင်ကိုရီးယားဘက်ကနေသတိထားပြောဆိုပုံရတယ်လို့အမေရိကန်မူဝါဒရေးရာသုံးသပ်သူ James DeBois ကပြောပါတယ
်။ I would imagine that there are many people in South Korea who are concerned at this point.
သမ္မတဒေါ်နယ်ထရမ့်ကသူရဲ့တိုက်ရုံတင်ရေးကိစ္စတွေနိုင်ငံတကာသဘောတူညီချက်တွေကနှုတ်ထွက်တဲ့ကိစ္စတွေပဲဆက်ပြီးလုပ်နေမလားလို့တောင်ကိုရီးယားလူတွေစိုးရိမ်နေကြပါတယ်။သူကနျူကလ িয়ার ဆိုင်ရာဘယ်သဘောတူညီချက်အတွက်ပဲဖြစ်ဖြစ်အလဲအလဲလုံနိုင်တဲ့အနေနဲ့ကိုရီးယားကျွန်းစကားနဲ့အမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့လှုပ်လေမလားဆိုတာကိုပြောနေကြမယ်လို့ထင်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတထရမ့်ကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းမယ်လို့ထပ်တလဲလဲပြောနေပြီးတာလီဘန်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်
။ Great nations do not fight endless wars.
ကြီးမြတ်တဲ့နိုင်ငံတွေဟာအဆုံးမရှိတဲ့စစ်ပွဲတွေကိုမတိုက်ကြပါဘူး
။ဒါအပြင်ဆီးရီးယားက IS တွေကြော်တွေကိုတိုက်ထုတ်နိုင်ပြီလို့လည်းသမ္မတကကြေညာပါတယ်။
Today we have liberated virtually all of the territory. We've been
able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to
take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the
territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the
territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory. We've been able to take control of the territory.စီးရီးယားကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းဖို့လုပ်နေရမလို့စီးရီးယားတည်ငြိမ်ရေးရော IS စစ်သွေးကြွားတွေပြန်ပြီးကြီးထွားလာမလားဆိုတာတွေအတွက်ပါအထူးစိုးရိမ်မှုတွေကလည်းရှိနေပါသေးတယ်
။သမ္မတထရမ့်ကရုရှားဟာစီးရီးခေတ်ကအမေရိကန်နဲ့ရုရှားကြားချုပ်ဆိုခဲ့တဲ့ဒုံးလက်နဲ့ဆိုင်းယားစာချုပ်ကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးနှုတ်ထွက်ခဲ့တယ်လို့စာချုပ်အသစ်မချုပ်ဆုံနိုင်ခဲ့ရင်အမေရိကန်ကတခြားလက်နဲ့အသစ်တွေကိုပါငွေကုန်ထိကျခံတည်ထွင်မယ်လို့သတိပေးကြတာနဲ့ပတ်သက်ပြီးအမေရိကန်မူဝါဒရေးရာသုံးသပ်သူ James Boys က
It's notable that he was very critical of European leaders, NATO allies.
ဘုန်းတော်ကြီး NATO မဟာမိတ်တွေဘက်ကသူတို့ပေးရမယ့်ကာကွယ်ရေးသုံးစရိတ်ရန်ငွေတွေမပေးတာအတွက်သမ္မတကသူတို့ပုခတ်ပြောဆိုမှုတွေစီးစီးသာသာလှုပ်ဆောင်နေချိန်မှာပဲတရုတ်လိုနိုင်ငံမျိုးဥပမာသမ္မတရှီဂျင်းပင်လိုလူမျိုးကိုနှွေးနှွေးထွေးထွေးဆက်ဆံပြောဆိုဖို့လုပ်နေတာသိကြပါတယ်
အမေရိကန်နိုင်ငံချိုင်းမူဝါဒနဲ့ပတ်သက်ပြီးတခြားနိုင်ငံတွေအထင်ကြီးလောက်ဆရာအချက်လက်တွေသိပ်မရှိတဲ့ဒီနိုင်ငံတော်အခြေပြမိန့်ခွန်းကိုပြည်ရင်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းမှာသမ္မတထရမ့်ကပြောဆိုခဲ့ရတာဖြစ်ပါတယ်